ထိုင်းနိုင်ငံမှာခေလုံးနေတဲ့မြန်မာဒုက္ခဒေရီတွေကတထောင်ကျော်ကိုနှစ်ထောင်စစ်ချောက်အောက်တိုဘာလ၁၉ဆပြီမြန်မာနိုင်ငံကိုပြန်ပြီးပို့ဆောင်ပေးခဲ့တယ်လို့ထိုင်းနိုင်ငံကြေးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ထိုင်းမြန်မာနယ်စပ်တပ်ခဲမဲအောင်ဆောင်တဲ့ရုရှားဘူရီကန်တွေမှာရှိတဲ့ယာယီဒုက္ခဒေသခန်းတွေကနေဇူလိုင်၁ရက်ကနေ၃ရက်အတွင်းစုစုပေါင်းမြန်မာ စုပေါင်း1039ရှိပြီလို့ဖော်ပြပါတယ်။ထိုင်းစုက1984ကစပြီးမြန်မာဒုက္ခသည်တွေကိုလက်ခံထားတာဖြစ်ပါတယ်။လက်ရှိမှာမြန်မာဒုက္ခသည်စုစုပေါင်း3000လောက်ရှိပြီးမဲအောင်ဆောင်တက်ကန်ချနာဘူရီနဲ့ရာချဘူရီခဲနေမှာရှိတဲ့ယာယီဒုက္ခသည်စခန်း6ခုမှာခိုးလုံနေပါတယ်။ဒုက္ခသည်တွေဌာနကိုသူတို့သဘောနဲ့သူတို့လုံခြုံစိတ်ချသောဂုဏ်သိက္ခာရှိရှိရေရှင်နေထိုင်မှုပြန်နိုင်အောင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့နိုင်ငံတကာရွှေပြောင်းချေချသူများအရေးဆောင်ရနေတဲ့ IOM အဖွဲ့တွေအကူအညီကိုယူပြီးထိုင်းမြန်မာပူးတွဲအလုပ်ဖွဲ့ကပူးတွဲလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။